မစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တဲ့သခိုင်းတိုင်းကောလင်းမြို့နယ်ထဲမှာကျေးရွာ900မီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့ခံရတဲ့ကျေးရွာတွေအတွင်းကဒေသခံပြည်သူ5ဦးရဲ့အယုတ်အလောင်းတွေကိုလည်းတွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့သခိုင်းတိုင်းကောလင်းမြို့နယ်ကမီးရှို့ဖျက်ဆီးခံရတဲ့နောက်ဆုံးရအခြေအနေတွေသတင်းပေးပို့ထားတာကိုမတ်စုမြတ်မုံကတင်ပြပေးပါမယ်ရှင်
။ကောလင်းမြို့နယ်အတွင်းကခြေရွာတွေကိုမြန်မာစစ်တပ်ကအခုရက်ပိုင်းတွင်နယ်မြေရှင်းလင်းရေးတွေလုပ်နေတာကြောင့်တော်တော်များများဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာလ12ရက်နေ့ကကောလင်းမြို့နယ်၆ပြင်သာတိုက်နယ်အတွင်းကခြေရွာ၅ရွာမီးရှို့ခံခဲ့ရတယ်လို့၃ရက်နေ့ကလည်းနောက်ထပ်၂ရွာမီးထပ်ရှို့ခံခဲ့ရတယ်လို့ကောလင်းမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုတောင်းမီက VOA ကိုခုလိုပြောပါတယ်
။ခုနှစ်ရွာရှိမှဗျ။၁၂ရက်နေ့တုန်းကကုကုကုန်းပါမယ်ပြည်ပင်ကြောင်းညောင်ကုန်းရှော်ဘူကုန်းစီဘူကုန်း၃ရက်နေ့ကထီးတဲ့ဘက်ကဆင်းလာတဲ့ကိုရဲမင်းဝတောင်ယူအောက်နားလေးကဒိုးပင်ဆိုတဲ့ယူအောင်ကို၁၂ရက်နေ့မနေ့၅နာရီထပ်ရှိဦးလေဗျ။အဲ့ဒါတော့ကျွန်တော်ထီးတဲ့ကနေပြီးတော့ဆင်းလာတဲ့စကားစစ်ချောင်းဘူကောင်ကတော့ကျွန်တော်တို့ကိုးတောင်ဘူမာကခမာယာ369နဲ့367ထိုင်တာဗျ။ချက်သေးမှာ363ထိုင်တာအဲ့ဒီတရင်၃ခုကခုကျွန်တော်ပြောတဲ့ယူအောင်လေးအကုန်လိုက်မီးရှို့တာပဲ။ပင်ကြီးကရွာကြီးတာဆိုလို့ကုကုကုံတရွာတော့ကြီးတယ်ဗျကုကုကုံက89 A ပြည်ပင်ကြောင်က39ညောင်ကုံက29ရှော်ဘူကုံက24 A ဈေးဘူကုံလည်း24 A တော်တော့ညောင်ကုံကကျတော့အဲ့ရသွားပြီးတော့တည်င်းယူလို့မရတယ်ညောင်ကုံကကျတော့ကုအဝါနဲ့ကတ်နေတာအဲကုတော်မူအဆိုင်ချတဲ့စခန်းနဲ့ကတ်နေတယ
်ချေးရွာတွေကစုစုပေါင်းအင်ဂျီ250ဝန်းကျင်လောက်မီးလောင်ကျွမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေပေပင်ချောင်ရွာကနေထွက်သွားချိန်မှာဒေသခံ5ဦးရဲ့အလောင်းတွေကိုတွေ့ရတယ်လို့လည်းကိုထောင်းကြီးကပြောပြပါတယ် VOA ကရရှိတဲ့ရုပ်အလောင်းထပ်ပုံတွေမှာတော့ဥကောင်းတွေကိုတနက်နဲ့ပြစ်ခတ်ထားတာတွေ့ရပါတယ်ဒါပေမဲ့ဒီထပ်ပုံတွေနဲ့ပတ်သက်လို့အတိအကျအတိပြုချက်တော့ယူလို့မရသေးပါဘူးကောလင်းမြို့နယ် PDF ပြန်ကြားရေးတာဝန်ခံကတော့ရုပ်အလောင်းတွေနဲ့ကျွေးပါတဲ့ပျောက်ဆုံးနေသူစီရင်ကိုတိုက်ကြည့်စစ်ဆေးခဲ့တယ်လို့ပြောပါတယ်
ဒီပင်ကြောင်ရွာတွေကိုစက်ကားတွေတက်သွားတဲ့အခါကျတော့ရှင်းလင်းရေးဝင်တဲ့အခါကျတော့ရွာလောင်းရွာထဲမှာငါးလောင်းမိရှုထားတာတွေ့ရတာ။ဟုတ်ကဲ့ကသူ့မိသားစုဝင်တွေနဲ့တွေ့တဲ့အခါကျတော့အဲ့ဒီဘယ်သူပျောက်ဆုံးတဲ့လူတွေနဲ့အလောင်းဖြစ်နေနေရှိတဲ့လူတွေပျောက်ဆုံးတဲ့လူတွေစီရင်တွေ့ကြည့်တဲ့ကောက်ကြည့်တဲ့အခါကျတော့ငါးယောက်တွေ့ရတာပြော။ဦးသိအောင်ရင်ဦးအဲမောင်ရင်ပြီးတော့နိုင်ဝင်းထွန်းရင်ကမင်းစုဦးမြင့်စုအဲ့လူတွေပျောက်ဆုံးနေတာနဲ့အဲ့လောင်းငါးလောင်းတွေ့ရနဲ့တိုက်ဆိုင်ပြီးတော့သူတို့ဖြစ်နိုင်တယ်ဆိုမှတောက်ချစ်ချရတော့ဒေသခံတွေပဲဗျရွာထဲမှာနေတဲ့ရွာသားတွေပဲတက်တည်လဲကြည့်ပါငယ်တဲ့လူဆိုလို့နှစ်ယောက်ပဲပါတာ50 40ကျော် 50 ဝန်းကျင်ကိုက3ယောက်ပါတယ်ဗျအဲ့နည်းနည်းငယ်တဲ့လူဆို30ကျော် 20ကျော်နှစ်ယောက်ပဲပါတယ
်စစ်ကောင်စီရဲ့နည်းမျိုးရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကောလင်းမြို့နယ်အတွင်းကခြေရွာသားတွေဟာစိုးရိမ်တကြီးတိတ်ဆောင်ထွက်ပြေးကြရတယ်လို့လည်းကိုတောင်းကြီးကပြောပြပါတယ်
ဒီနေ့မှာကြာနေခဲ့တယ်ဆိုရင်ကလေးတွေလည်းမရှောင်ဘူးအရင်တော့ကလည်းဆက်ဆက်နဲ့ဆက်သုံးနဲ့ခုနှစ်တန်းရှစ်တန်းကလေးတွေပါမှကြာတက်ပြတာအဖိုးကြီးဖွားကြီးတွေရောမရှောင်တော့ဘူးသူတို့လာလို့ရှိရင်အခုရှောင်ရင်ရှောင်မရှောင်ဘူးမင်းနဲ့လို့အိပ်ပျော်လို့ပဲကြာခဲ့ကြာခဲ့တခြားတနေရာကနေဒီမှာကိုရွာဝင်လို့ဝင်မှမသိပဲကြာခဲ့တဲ့အခါဝင်ပြီးဝင်လိုက်တဲ့အခါမျိုးတွေ့လို့ရှိရင်လည်းတက်ပြတာပဲအဲ့ဘက်ကတော့မရှောင်တော့ဘူးတို့အောင်ပြီးရင်ပြီးရောစရတယ်တင်းနှားထောင်ပြီးတော့
စစ်ကောင်စီကတော့ကောလင်းမြို့အခြေအနေနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရသူကိုလည်းဆက်သွယ်လို့မရခဲ့ပါဘူးကောလင်းမြို့နယ်အတွင်းမှာစစ်ပြေဒုက္ခတွေတောင်းတဲ့ချီရှိနေတယ်လို့ဒေသခံတဲ့စစ်ပြေချောင်းတွေကိုကူညီနေသူတွေကပြောပါတယ်ကောလင်းမြို့နယ်အရှိတ်ချမ်းမှာဆိုရင်စစ်ပြေဒုက္ခတွေအရေးအတွက်ဟာ3000ကျော်လောက်ရှိနေပြီးတော့မြန်မာစစ်တပ်ရဲ့နယ်မြေချင်းလေးရဲ့စစ်ကြောင်းတွေရဲ့အခြေအနေပေါ်မူတည်ပြီးပြေးလွှာရှောင်သိမ်းနေကြရတယ်လို့ပြောပါတယ်စစ်တပ်ရဲ့နယ်မြေချင်းလေးရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်မှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခတွေအရေးအတွက်ဟာတနေ့ထက်တနေ့ပိုတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကတော့ဆွဆွဲပါတယ်။ KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းတံပြန်ဆွဆွဲတာမျိုးရှိပါတယ်။စကိုင်းတိုင်းတွင်မှာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ခြေရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ခြေရွာတချို့လည်းရှိနေပြီးတော့အဲ့ဒီခြေရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်နဲ့လမ်းထက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်